1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုသာတရားမျှတစွာကျင့်သုံးအကောင်အထည်ဖော်ခဲ့မယ်ဆိုရင်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာအများအပြားကိုတားဆီးကောင်းတားဆီးနိုင်ခဲ့လိမ့်မယ်လို့ရခိုင်ပြည်ပခန့်စုံစမ်းစစ်ဆေးကော်မရှင်ကပြောလိုက်ပါတယ်ဒီလိုပြိပခမျိုးတွေနောက်ထပ်မဖြစ်အောင်တားနိုင်ဖို့အတွက်လေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းတာဒါမှမဟုတ်အရေးအတွက်ရှော့ချတာမျိုးမလုပ်သင့်ဘူးလို့အကြံပြုခဲ့ပါတယ်။ရခိုင်ပြိပခစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်ဖွဲ့ဝင်တွေပြောဆိုခဲ့ကြတာပါ။အပြည့်အစုံကိုသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားတက်ခဲ့တဲ့ VOA ဝိုင်းတော်သားကိုချချောသိန်းကရန်ကုန်ကသတင်းပို့ထားပါတယ်။
ရခိုင်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ကဤပြီးလာ22ရက်နေ့စွဲနဲ့အစိုးရစီတင်ပြတဲ့အစီရင်ခံစာပါအကြံပြုချက်တွေကိုကော်မရှင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဒေါ်ရင်ရင်လွယ်ဦးကျော်ရင်လှိုင်ဦးကိုကိုကြီးဦးသူရခေါ်ဦးစားကနာနဲ့ဦးအောင်နိုင်ဦးတို့ကရန်ကုန်မြို့ငင်းချမ်းရေးစင်တာမှာတင်းစားရှင်းလင်းပွဲတစ်ခုလုပ်ပြီးရှင်းလင်းပြောကြားခဲ့ကြတာပါဘေးဒုက္ခသင်သူတွေအရေးလူမှုရေးစီးပွားရေးပညာရေးလူမှုအဝန်းဝိုင်းတစ်ခုသားသာတဖြစ်ရေးစသည်အားဖြင့်ဂန္ဓာ12ခုအတွက်အကြံပြုချက်အသီးသီးကိုစုံစမ်းစစ်ဆေးရေးကော်မရှင်ကနိုင်ငံတော်သမ္မတဆီတင်သွင်းတဲ့အစီရင်ခံစာထဲမှာထည့်သွင်းတင်ပြခဲ့တာဖြစ်ပါတယ်နှစ်ပေါင်းများစွာငင်းငင်းချမ်းချမ်းအတူရှင်တွဲနေထိုင်ခဲ့ကြတဲ့လူမှုဝန်ဝိုင်းတစ်ခုအကြားပြိပခါတွေဖြစ်ခဲ့ပြီးတဲ့နောက်ပုံမှန်အခြေအနေပြန်ရောက်ဖို့အချိန်ယူရလိမ့်မယ်လို့ကော်မရှင်အဖွဲ့ဝင်တွေကပြောကြသလိုနိုင်ငံသားဖြစ်မှုဆိုင်ရာကိစ္စကိုတိုင်းပြည်မှာပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းကျင့်သုံးလှုပ်ဆောင်ရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တူကပြောပါတယ
် Only if only that law had been properly and justly and fairly implemented.
အဲ့ဒီဥပဒေကမှန်ကန်စွာနဲ့ဥပဒေတိုင်းနှက်တာစွာကျင့်သုံးခဲ့မယ်ဆိုရင်ပြဿနာအများအပြားကိုတားဆီးနိုင်ခဲ့ပွဲရှိပါတယ်။ဥပဒေကိုကျင့်သုံးအောင်ထည့်ဖော်တဲ့နေရာမှာဒေသဆိုင်ရာလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေနဲ့တခြားတာဝန်ရှိသူတွေကြားမှာအကျင့်ပြတ်ခြားဆားမှုတွေရှိတယ်ဆိုတာကိုအစိုးရကစားမှရှင်းရှင်းလင်းလင်းပြောထားပါတယ်လို့ကော်မရှင်ဖွဲ့ဝင်တူဦးဖြစ်သူဒေါ်ရင်ရင်ွယ်ကပြောပါတယ်။အကြံပြုချက်တွေထဲမှာထိတ်ဆုံးကလူပါလာတဲ့ကိစ္စကတော့လုံခြုံရေးကိစ္စပါ။ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်အစီအတွက်ကိုရုတ်သိမ်းတာဒါမှမဟုတ်တိတာတဲ့အစီအတွက်နဲ့ရှော့ချတာမျိုးကိုမလုပ်သင့်ဘူးလို့ကော်မရှင်ကအကြံပြုထားပါတယ်စစ်တပ်နဲ့ပတ်သက်လို့ပြောဆိုကြတာတွေအများကြီးရှိပေမဲ့အိုးအိမ်ပြည့်ထွက်ပြေးသူတွေကိုတွစ်ဆုံမေးမြန်းခဲ့တာမှတီးခဲ့ရတာကတော့လူညုံရင်တပ်ဖွဲ့ဝင်တွေဆက်ရှိစေခြင်းနဲ့ဆိုတာပဲဖြစ်ပါတယ်လို့နောက်ကော်မရှင်ဖွဲ့ဝင်တူဖြစ်သူဦးကျော်ရင်လှိုင်ကပြောပါတယ
်လက်ရှိအခြေအနေကစစ်တပ်ကိုဖန်ရှားပေါင်းစုံမှရှိနေကြလားဆိုတဲ့အခါမှာကွန်မြူနတီတစ်ခုလုံးကစစ်တပ်ကိုခေါင်းလို့မပြောဘူးဘယ်လိုလဲကျွန်တော်တို့ကရောက်နေတာတစ်ခုလုံးကပြောတယ်အဲ့တော့လက်ရှိအခြေအနေအရဆိုတော့ကျွန်တော်တို့ရင်းနှီးကြတော့လေသူကတော့တော့ဒီကုနာပြတ်နေတယ်တစ်ခါတော့ဘာဖြစ်တယ်ဒါပဲလုံလုံကြီးကြီးကတစ်ဖက်ကိုဖယ်ထားပြီးတဲ့အခါမှာဈာစတဲ့လုံလုံကြီးတစ်ခုကြာဆိုတော့စစ်တပ်ကလည်းငဏ်ကြည့်လို့တည်းနေမှာပေါ့စစ်တပ်ကပယ်လာဖို့လို့ပါဝင်တဲ့အခါကျတော့ဘယ်ဘူးတက်လိုက်လဲပြန်လိုက်လဲဆိုတာတစ်ခါကျွဲပါလို့ရှင်ဟိုလိုဖြစ်တဲ့ပါလို့ဆက်ဆက်ပြတ်ပြတယ်စစ်တပ်ကခေးတဲ့အခါကျတော့လို့တစ်ဖက်လုံးကသာတော့တောင်းပြဖြစ်တယ်ကျွန်တော်တို့ကိုယ်တိုင်ကလည်းကျေးဇူးတင်ခါတော့လက်သက်ပြတာလုံလုံရေးလုပ်မယ်ဆိုလို့ရှိရင်ဒီချက်ကိုပို့ပြီးတော့ကောင်းပေါ်တဲ့ဒီလုံလုံရေးဆောင်တဲ့ဝါတဲ့ပါဘူးသူကြီးနဲ့တောင်းလို့ရှိတယ်
သူတို့လိလတွေ့ရှိခဲ့သလောက်ရခိုင်လူမျိုးဘေဒုက္ခတင့်သူတွေယာယီခိုလုံနေကြတဲ့စခန်းတွေမှာအကူအညီတွေလုံလောက်ရနေပြီးဘင်္ဂလီလူမျိုးတွေရဲ့စခန်းတွေမှာတော့အကူအညီတွေကိုအလုံလောက်ရမနေဘူးလို့ဦးကျော်ရင်လှိုင်ကပြောသလိုနိုင်ငံတကာအကူအညီပေးအဖွဲ့တွေပေါ်နိုင်ငံတကာအကူအညီပေးအဖွဲ့တွေပေါ်ဒေသခံတွေရဲ့အမြင်ကတဟဇာတဖြစ်တဲ့အမြင်မျိုးမရှိတဲ့အကြောင်းလဲထောက်ပြပြောဆိုခဲ့ပါတယ်ကော်မရှင်ရဲ့အစီရင်ခံစာမှာရိုဟင်ဂျာဆိုပြီးတုံ့နှုံပြောဆိုတာမျိုးမပါတဲ့အပေါ်မေးခွန်းတွေထွက်လာခဲ့ပြီးဒီတုံ့နှုံနဲ့ပတ်သက်တဲ့ငြင်းပွားမှုကအတော်ပြင်းထန်ပြီးတော့ကော်မရှင်အနေနဲ့မှတ်တမ်းမှတ်ရာအထောက်အထားတွေကိုလေ့လာခဲ့ပြီးတဲ့နောက်အစီရင်ခံစာထဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမထည့်ဖို့ဆုံးဖြတ်ခဲ့တယ်လို့ကော်မရှင်ဖွဲ့ဝင်တဦးဖြစ်သူဦးကိုကိုကြီးကရှင်းလင်းခဲ့ပါတယ
်အခုချိန်မှာအဲ့ဒီအတုံးနှုံးကိုတိုက်ကစက်တလာပြင်ဆင်ဖို့အတွက်အခက်အခဲတခုရှိနေပါတယ်ဒါကြောင့်မလို့ကျွန်တော်တတိပုဂ္ဂလအနေနဲ့ပုံမှန်ကော်မရှင်ဖွဲ့ဝင်ရောက်ဖြစ်နေတဲ့အတွက်ကြောင့်လူညာနဲ့ပတ်သက်လို့ကျွန်တော်သဘောထားကြည့်ကြတာဘာမှမပြောနိုင်ဘူးကော်မရှင်အနေနဲ့ဒီသုံးလုံးကိုထည့်သွင်းထားတာကတော့ပြဿနာပြည်လည်စီဖို့အတွက်ပြဿနာဖြေရှင်းဖို့နေနဲ့ကိုရှာဖွေတဲ့နေရာမှာဒီသုံးလုံးကိုလိုက်ကကျွန်တော်တို့တွေ့ဆုံမြင်ရတဲ့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားများရောရခိုင်ပြည်နယ်ပြည်ပမှာရှိတဲ့အခြားတိုင်းရင်းသားများကိုပါမြင်ရတဲ့သဘောထားစစ်တမ်းမျိုးကောက်ပြီးတော့ကျွန်တော်တို့လုံခြုံရေးအသုံးလုံးကိုမသုံးလုံးပဲခြံလှမ်းခဲ့တာဖြစ်ပါ
အခုကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ကအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေရဲ့အပိုင်းဖြစ်ပြီးဒီအကြံပြုချက်တွေကိုသမ္မတဦးသိန်းစိန်ကအားလုံးလက်ခံသလိုတာဝန်ရှိသူအားလုံးကလေးလေးနက်နက်ခံယူပြီးတော့ဆက်လုပ်သွားမယ်လို့ပြောကြတဲ့အကြောင်းကော်မရှင်ဖွဲ့ဝင်တွေကပြောပါတယ်။2012ခုနှစ်ကရခိုင်ပြည်ပြည်ပခအတွင်းလူပေါင်း192ယောက်သေဆုံး265ယောက်ဒဏ်ရာရ နေမောင်8600ကျော်ဖျက်ဆီးခံခဲ့ရပြီးတော့ခံမှန်းကြီးလူပေါင်းတသိန်းအိုးအိမ်စွန့်ထွက်ပြေးခဲ့ကြရတယ်လို့ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ